ဟုတ်ကဲ့ဒီ KAU ခေါင်းဆောင်တွေတရုတ်မှာဆွေးနွေးဖို့သွားတာကို KAI ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ဘာမှသတိမရဘူးသွားတာတော့မှန်ပါတယ်ဒါပေမဲ့ဟိုဥက္ကဋ္ဌကြီးတို့နဲ့တွေ့ဆုံတဲ့ဒရင်တီကတော့သူတို့လည်းကျွန်တော်တို့ကိုဘာမှပေးတာမရှိသေးဘူးစီဝဲတက်တဲ့တောင်မှကျွန်တော်တို့မကြားရသေးပါဘူးဒီစီဝဲကောင်းစင်တွေအကြောင်းအရာတွေလည်းကျွန်တော်တို့ကတော့ကြားထားတာမရှိဘူးပေါ့နော်ဘုဇုကမတို့ပါတယ်နော်ကျွန်တော်တို့သူရဲမှုကြောပေါ်တော့ဥလနာနဲ့ပါတယ်နော်အဥဆုံးရဲ့ဌာနမှုပေါ့နော်ကျွန်တော်တို့ပါတယ်ဒီပါဆက်ဆံရဲ့တို့တာဝန်ခံဥခုနောင်တို့ပေါ့နော်တို့ပါသွားတယ
်အခုလိုသွားဆွေးနွေးတဲ့အကြောင်းရင်းနဲ့အဓိကဆွေးနွေးနိုင်တာကိုကချင်သတင်းဌာန KNG Editor ချုပ်ဟောင်းကချင်ရေးကျွမ်းကျင်သူလဖိုင်တော်ဒင်းကအခုလိုသုံးသပ်ပြပါတယ
်ကဲဘဘူကမ္ဘာဒီဥတ္တနေနေသူတိကူတော်လာကတော့ပြခတဲ့နံပါတ်လောက်မှာကမ္ဘိုင်ဒီနေစကိကနေပြီမှာနော်ဒီတိဘက်ကပြခတဲ့အချိန်အောက်မှာအထူးသဖြင့်မပြောတိတဲ့ကားဒီကိုကေဘကနဲ့ထွက်ခွေပြူတဲ့အတဲ့နောက်ပိုင်းမှာအခုလိုမျိုးပေါ့နော်နောက်ဆက်တွဲရှိလာတဲ့အခြေအနေဖြစ်တယ်ဆိုတော့ဒီကတော့ဒီသူစုံမကတော့နိုင်ငံနဲ့ရေးတဲ့နေဆက်ရေးရတဲ့ဒီစီးပွားရေးဘက်ကတော့အတိအကဖြစ်မယ်ဘာကြောင့်လဲဆိုတော့ကေဘကနဲ့ပြတင်လိုက်တဲ့ဒီကချင်းအထူးဒေတာတီမှာကတော့အတိအကကတော့ရွှေနဲ့မရှာတက်တူတွေထွက်တဲ့နေရာတွေဖြစ်တော့အဲ့ထက်မှာဒီကကတရုတ်လုပ်ငန်းရှင်တွေနော်တို့ကဒီကဖြစ်နေတော့ကေဘနဲ့တရုတ်ရဲ့အစိုးရတွေကြားထဲမှာညှိနှိုင်းပေးမှုတွေလည်းရှိတဲ့အခြေအနေတွေရှိတယ်အဲ့ဒီရဲ့အခြေအနေနဲ့ပတ်သက်ပြီးမှပြတိကအဆွေးနွေးတာဖြစ်မယ်လို့တုံ့ပြန်ပါတယ
်ကြားဖြင့်လက်ရှိကချင်းသတင်းဌာနအယ်ဒီတာချုပ်ဆမ်နော်ကလည်းအခုလိုထောက်ပြပါတယ
်တရုတ်ကကြတော့ဒွန်နီမျိုးစုံနဲ့ဆက်ဆံတာဆိုတော့ဒီတစ်ခါဆက်ဆံတာကြတော့ CPBCC ပေါ့လေနော်ဆိုတော့ဒီတရုတ်ရဲ့တန်ပြင်ခံဘော်ဒီထက်ဖို့ဝင်တယောက်နဲ့တွေ့ဖို့အဆင်ပြေဖြစ်လာရဲဆိုတာကြောင့်နဲ့ထူချတဲ့ဖြစ်စဉ်ခုလိုမြင်တယ်ဒါပေမဲ့လည်းတရုတ်ရဲ့ကချင်အပေါ်မှာချင်းကမွန်ကတော့သူရဲ့စစ်ဖွဲ့ရဲ့အတော့ဘက်ဟိုအဖြစ်အဆက်အစီမခံအောင်နောက်ရှက်မရှိအောင်ခုခပ်ပြမဒီနေ့မှပန်းရှင်းအတိဖြစ်လာတဲ့ KI ဟိုနဲ့သူတို့ဘလိုမျိုးပြန်လုပ်မလဲပေါ့လေနော်အစားသူတို့လက်ကင်ထားတဲ့ G2G အစိုးရသူအစိုးရဆိုဆိုတဲ့နေဆက်ကုံတွေရတာလည်းအခုမရှိတော့ဘူးပေါ့လေနေဆက်ကုံတို့ KI ကတင်လိုက်တယ်ရေးပါတဲ့လမ်းတွေအကုန်လုံးကလည်း KI ကတင်လိုက်တယ်သူသည်မြေရှားပါပေါ့နော်ဆိုတော့သူရဲ့ဒီ strategy ကလည်းအခုဒီတစ်ခါကကြတော့ပြန်ပြောင်းရတော့မှာဟုတ်တယ်နော်ဆိုတော့အဲကြောင့်အရင်နဲ့မတူတဲ့ KIA ကဟိုမှာရှေ့ရေးဘလို့ပြင်ဆင်ထားလဲမြေမြန်းနဲ့ပြောဆိုရဲအချင်းပေါ့နော်အဲ့လိုလိုချင်ပါတယ
်အခုလိုတရုတ်အစ်မရရှိ UK နဲ့တွေ့နိုင်တာရဲ့ထူးခြားမှုကိုလည်း American ငြိမ်းချမ်းရေးအဖွဲ့ USIB ကမြန်မာဆိုင်ရာညွှန်ကြားမှု Jason Tower ကအခုလိုသုံးသပ်ပြပါတယ
် UK is a relatively senior diplomat who was previously ambassador to Germany
UK နိုင်ငံချင်းအစ်မရရှိဖြစ်ပြီးအရင်ကဂျာမနီနဲ့တာလန်နဲ့ဆွီဒင်မှာတန်အမတ်လုပ်ခဲ့ပူပါတယ်အခုလိုတရုတ်ဘက်ကအစ်မရရှိနဲ့ KIA တွေးဖို့လှုပ်လာတာကိုကြည့်ရင်ဒီဆွေးနွေးပွဲကထူးခြားအရေးကြီးရယ်ဆိုတာပြလိုက်ပြီးတရုတ်အနေနဲ့မြန်မာနိုင်ငံကမြေရှားတွင်းထွက်တွေအရင်ရခဲ့တာကိုမကြခင်ကဆုံးရှုံးလိုက်ရတဲ့အတွက်စိုးရိမ်မှုပိုဖြစ်လာတာနဲ့ဆက်ဆက်တာလည်းထေချာတလောက်ပါပဲ
ဒီဆွေးနွေးပွဲမှာတရုတ်အနေနဲ့ MNDAA ကိုကန့်တက်နဲ့ TNL တောင်းတက်တို့လိုအပြည့်ရပြီးဆွေးနွေးဖို့ပြောလာနိုင်ပေမဲ့ကချင်ထိုးစစ်ရပ်ဖို့ခက်မယ်လို့ CDM ဘုံမှုနောင်ရွက်ကထောက်ပြပါတယ
်တရုတ်ကဖိအားပေးမှုတွေလူလာတောင်းဆိုချက်တွေကိုများလာနိုင်လေ KIA နဲ့ကတော့သူတို့ရီမန်ချက်လမ်းစဉ်တိုင်းသက်သွားမယ့်အနေထားရှိနိုင်တယ်ဒါကြောင့်လည်းမြောက်ပိုင်းကချင်ဘက်မှာတော့တိုက်ပွဲတွေလက်ရှိတိုင်းပဲဆက်လက်ပြင်းထန်ခြေပြက်နေမယ့်အနေထားရှိတယ
်အခုလိုအချိန်မှာပုံမမျိုးကိုဥတီထားတဲ့ KIA ထိုးစစ်ဆက်ပြင်းထန်နေတာကိုလည်းပုံမူကြီးနော်ဘူးကအခုလိုဆက်ရှင်းပြပါတယ
်ပုံမဘက်မှာလည်းတိုက်ပွဲကတော့ဆက်ပြင်းထန်တယ်လို့ပြောရမှာပေါ့နော်အဲဆက်ကစားဘက်ကနဲ့လည်းလေဂျောင်းတို့လည်းနဲ့ဂျေးတို့အစုံနဲ့ခုခံအမေတတ်တီစခန်းနဲ့တင်းနေဆိုတာတော့မကြားရသေးပါဘူးကျွန်တော်တို့တက်ဖွဲ့တည်လဲတချို့ရက်ွက်တည်မှာတော့ဝင်တော့ဝင်ပြီလို့တော့ပြောချတယ်ဒါပေမဲ့ဘေးရက်ွက်တည်ဘေးယုံတည်ပေါ့နော်ဝင်စည်းတယ်ဆိုတာတော့ကျွန်တော်တို့လည်းဒီပြုပြောလို့မရအောင်ကျွန်တော်တို့လည်းဘက်မှာတော့ဆက်တယ်လဲခက်ခဲတယ်များရှိပါတယ်ဖုန်းလည်းဆက်တယ်လည်းမရအောင်ပေါ့နော
်အဲ့ဒီတော့တရုတ်ကဆွေးနွေးပွဲနဲ့ဗမော်တိုက်ပွဲရှေ့ဆက်ဖြစ်နိုင်ခြေကိုလည်းCDM ဘူကြီးစင်ရောကအခုလိုခံမှန်းပါလေ
။နေရှားကိစ္စဒီနေဆက်ကုံတွေကြီးကိစ္စတွေတော့ဟိုမှာရင်သူတို့ yes on လို့ဖြစ်ခဲ့မှာပေါ့နော်။ဒါပေမဲ့ဒီစစ်တပ်ကိုဆက်တိုက်မဲ့အနေအထားမျိုးတွေကတော့ဗမော်စစ်မျက်နှာပြင်တစ်ခုလုံးကိုသူတို့တိမ့်ထားပြီးမှဆက်ပြောမဲ့အနေအထားပေါ့။ဗမော်လည်းတိကျပေါက်တိမ့်နိုင်မှာလို့မြင်ပါတယ်ဗျ
။ဒါအပြင်တရုတ်ဘက်ကရှေ့ဆက်လှုပ်လာနေတာကိုလည်း Jason Tower ကအခုလိုသုံးသပ်ပြပါတယ
်။ China is likely to have additional meetings with the Northern Ethnic Armed Organizations
of တရုတ်အနေနဲ့မြောက်ပိုင်းကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့လာမယ့်ရက်တွေအတွင်းဆက်တွေ့ပိုများပါတယ်။ပါကိုပြတဲ့လဲဆိုတော့တရုတ်အနေနဲ့မြန်မာစစ်တပ်အနေထားအားနည်းလာတာကိုအကြီးအကျယ်စိုးရိမ်တာနဲ့မြန်မာမှာဖြစ်နေတဲ့စစ်ပွဲလမ်းကြောင်းအပေါ်တရုတ်ရဲ့ထိန်းချုပ်နိုင်မှုဆုံးရှုံးလာတာကိုကြားလိုက်တာပါ။ဒါပေမဲ့တရုတ်ရဲ့အကျိုးစီးပွားနဲ့ကိုက်ညီမဲ့မြန်မာစစ်ပွဲရဲ့လာရကိုဖော်ဆောင်နိုင်ဖို့လဲနီးလန်းပေါင်းစုံသုံးပြီးတရု ဘက်ကဆက်ကြိုးစားလာနေတဲ့သဘောပါပဲ
ဒီတရုတ်ကဆွေးနွေးပွဲနဲ့ကချင်းတိုက်ပွဲတွေပေါ်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အချိန်မီမရခဲ့ပါဘူးခင်ဗျာ